မင်္ဂလာညနေခင်းပါရှင်2019ခုနှစ်ဧပြီလ1ရက်တနင်္လာနေ့ညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ19 19နဲ့25တို့ကနေတိုက်ရိုက်နာဆင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါအခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်မကတော့ဆုမြတ်မမတူရကီနိုင်ငံပါတတိယခေတ်နေကကျင်းပတဲ့ဒေသန္တရရွေးကောက်ပွဲတွေမှာတမ်ရရီဂျက်တာရဲ့အာဒိုဝါရဲ့ပါတီကအကြီးအကျယ်ရှုံးနေခဲ့ပါတယ်။ဂျပန်နိုင်ငံမှာတော့ဘယင်တစ်နန်းတက်တဲ့အခါမှာရေယီဝါနန်းဆက်လို့သတ်မှတ်ခေါ်ဆိုမယ်လို့ဒီကနေ့ထုတ်ပြန်ရှင်းပြလိုက်ပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုကိုရနိုင်တဲ့အကြီးညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။အဲဒီနောက်ဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာတွေထဲမှာတော့လူစိတ်ဝင်စားမှုနှဲခဲ့တဲ့မနေ့ကစီပင်တာယာရွေးကောက်ပွဲရလမှာလက်ရှိအာဏာရပါတီကကိုယ်စားလှယ်တွေအများစုအနိုင်ရထားတဲ့အကြောင်းနဲ့ရွေးကောက်ပွဲကော်မရှင်ကဒီကနေ့မှကြေညာပါတယ
်။အားနည်းတဲ့ဆိုတော့မှန်ပါတယ်။အခုလက်ရှိဟိုစီမင်းသားရွေးကောက်ပွဲကရွေးကောက်ပွဲလုပ်တဲ့နေရာမှာကျွန်တော်တို
့ကော်မရှင်ဥက္ကဋ္ဌကဒီရွေးကောက်ပွဲမှာလိုအပ်ချက်တွေအားနည်းချက်တွေရှိနေသေးတဲ့အပေါ်မှာလည်းအခုလိုပြောသွားတာပါ။ဒါကိုလည်းနိုင်ငံတကာသတင်းတွေပြီးနားဆင်ရပါမယ်ရှင်။အမေရိကန်မှာကျင်းပနေပြီဖြစ်တဲ့နိုင်ငံချင်းချင်းကြားအငင်းပွားမှုကိုဖြစ်ရှင်းဖို့နိုင်ငံတကာတရုတ်ပြတရားခွင်ပြိုင်ပွဲမှာဒီနှစ်မြန်မာနိုင်ငံကပထမဆုံးလာရောက်ရှင်ပြိုင်ပါတယ်။ဩစတြေးလျနိုင်ငံမှာအကြမ်းဖက်ဖြစ်စဉ်တွေကိုလူမှုကွန်ရက်ပေါ်တင်ရင်ဒေါ်လာတန်းနဲ့ချီတန်းခတ်မဲ့ဥပဒေတစ်တရက်ကိုကမ္ဘာမှာပထမဆုံးအဖြစ်ပြတ်ထားနိုင်မှုပြင်ဆင်နေတဲ့အကြောင်းကိုလည်းသိကြရမှာပါ။အခုအရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့ပြောပြပါမယ်ရှင်။
တူရကီနိုင်ငံမှာတင်းတင်းကြပ်ကြွနေတဲ့တုန်းကကျင်းပခဲ့တဲ့ဒေသန္တရရွေးကောက်ပွဲတွေမှာသမရရီဂျက်တာရဲ့အာဒိုဝါရဲ့ပါတီကအကြီးအကျယ်ရှုံးနေခဲ့ပါတယ်။နိုင်ငံတော်အရေးပါတဲ့မြို့တွေမှာရှုံးခဲ့တယ်လို့အန်ကာရာမြို့တော်မှာလည်းအထူးတိုက်ခိုက်ပါတီကိုရှုံးသွားပါတယ်။နိုင်ငံရဲ့အကြီးဆုံးအစ္စတန်ဘူမြို့မှာတော့ရွေးကောက်ပွဲရလဒ်ကိုတရားရဂိုင်းနှုတ်ပြအောင်ပြီးသက်မကြေညာသေးပေမဲ့တရားဝင်ထုတ်ပြန်ပြီးသလောက်အကျိတ်အငယ်ဖြစ်နေပါတယ်။မဲလိန်နိုင်ဖို့မဲရလဒ်အပြစ်မကြေညာသေးတာလို့အတိုက်ခံတွေဘက်ကစွပ်စွဲနေပါတယ်။ရွေးကောက်ပွဲမှာသူ့ရဲ့ AKP ပါတီအထင်နာခဲ့တယ်ဆိုတာကိုသမ္မတအာဒိုဝါကအတိအမှတ်ပြုပြီးရွေးကောက်ပွဲရလဒ်ကရတဲ့သင်ခန်းစာယူမယ်လို့အစ္စတန်ဘူမြို့မှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။အန်ကာရာမြို့တော်မြို့တော်ဝန်ယာထုအတွက်မဲအများစုရေတွက်ပြီးချိန်မှာအတိုက်ခံ CHP ပါတီကိုယ်စားလှယ်လောင်းက57ရာခိုင်နှုန်း AKP ပါတီကိုယ်စားလှယ်က48ရာခိုင်နှုန်းနဲ့အတိုက်ခံဘက်ကအသာရနေပါတယ်။ဒါဟာနိုင်ငံသမိုင်းမှာဒေသန္တရရွေးကောက်ပွဲတွေအတွင်းပထမဆုံးအာဏာရပါတီကရှုံးနေတာလည်းဖြစ်ပါတယ်။အနိုင်ရနေပုံရတဲ့မန်ချော်ယာဟူဘက်စ်ကအများပြည်သူဝန်ဆောင်မှုတွေကိုအဓိကထားတိုးတက်အောင်လုပ်သွားမယ်လို့ထောက်ခံသူတွေကိုမိန့်ခွန်းပြောခဲ့ပါတယ်။တနိုင်ငံလုံးအတိုင်းအတာအရစီပင်ရွေးကောက်ပွဲတွေမှာသမရအာဒူဝန်ရဲ့ AKP ညွန်ပေါင်းအဖွဲ့က57ရာခိုင်နှုန်းကျော်အနိုင်ရထားပါတယ်
။ယူကရိန်းသမရွေးကောက်ပွဲမဲအီအတွက်ထောက်အလောက်ကိုတနင်္လာနေ့ကရေတွက်ပြီးချိန်မှာတော့လော်ဒိုမီယာဇလင်စကီနဲ့ပက်ထရိုပိုရိုရှန်ကိုတို့ကနေရှေ့ကဦးဆောင်နေပါတယ်။TV ရုပ်သံစီးရီးတွေမှာသမ္မတဖြစ်တရုတ်ဆောင်တဲ့ဟာတာတရုတ်ဆောင်ဇလင်စကီကမဲရီအတွက်30ရာခိုင်နှုန်းနဲ့ရှေ့ကနေဦးဆောင်နေတယ်လို့ဘိုရွေးကောက်ပွဲကော်မရှင်ကပြောပါတယ်။လက်ရှိသမ္မတပိုရိုရှန်ကိုကတော့မဲရီအတွက်18ရာခိုင်နှုန်းနဲ့ဒုတိယအများဆုံးရထားပြီးတော့ဝန်ကြီးချုပ်ဟောင်းယူလီယာတီမိုရှန်ကိုကတော့13ရာခိုင်နှုန်းနဲ့တတိယနေရာမှာရှိနေပါတယ်။တကယ်လို့မဲရလက်တွေကဒီတိုင်းဆက်ရှိနေပြီးတော့ဘယ်သူမှမဲရီအတွက်အများစုဖြစ်တဲ့ထောက်ဝကြော်ကိုမရဘူးဆိုရင်ဒီရွေးကောက်ပွဲပထမအကြော်မှာမဲရီအတွက်အများဆုံးရတဲ့နှစ်ယောက်ကဧပြီ21ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲဒုတိယအကြော်ကိုဆက်ပြီးတော့ပြောင်းရမှာဖြစ်ပါတယ်။ဒါကကြီးမားတဲ့အောင်ပွဲကိုဥတီနေတယ်လို့ဥတီနေတဲ့ပထမခြေလှမ်းတရက်သာဖြစ်တယ်ဆိုပြီးကနဦးမဲရလက်တွေထုတ်ပြန်ပြီးချိန်မှာဇလင်စကီကသတင်းနောက်တွေကိုပြောကြားခဲ့ပါတယ်ခင်ဗျာ။
ဗင်နီဇူလာနိုင်ငံမှာရက်30အတွင်းလျှက်စစ်ပြီးအလှည့်ကျပေးမဲ့အစီအစဉ်ကိုသမ္မတနီကိုလတ်စ်မာဒူရိုကရုပ်မြင့်သံကြားပေါ်ကနေတနင်္ဂနွေနေ့ကကြေညာခဲ့ပါတယ်။နိုင်ငံမှာရေပေးဝေရေးနဲ့သက်ရောက်ပို့ဆောင်ရေးလုပ်ငန်းတွေကိုကင်တွယ်ဖြည့်ရှင်းနိုင်ဖို့အတွက်မီးအလှည့်ကျပေးမယ်လို့သမ္မတကပြောကြားခဲ့ပါတယ်။နိုင်ငံထဲမှာမီးမကြာခဏပြတ်နေတာကိုမကျေနပ်ကြတဲ့ပြည်သူတွေကတံပုံးတီးတာအမိုက်တွေကိုလမ်းပေါ်မှာထွက်မီးရှို့တာတွေကိုတနင်္ဂနွေနေ့ကပဲလုပ်ခဲ့ကြတဲ့အပြင်သမ္မတမဒူရိုကိုလည်းအော်ဟစ်ဆဲဆိုခဲ့ကြပါတယ်။ရပောင်း30ကာလအတွင်းကျောင်းတွေကိုဆက်ပိတ်ထားမှဖြစ်ပြီးမီးအားခြွေတာတဲ့အနေနဲ့အလုပ်ချိန်တွေကိုလျှော့ချမယ်လို့မဒူရိုကပြောပါတယ်။မီးမလာတဲ့အတွက်ဟင်းချက်စရာပစ္စည်းတွေရေခဲတက်တာနဲ့ထားမရ၊ဗန်တွေပိတ်လို့ငွေထုတ်လို့မရဖြစ်နေကြတဲ့ကရာကတ်စ်မြို့တော်ကအင်ရှင်မတွေကလည်းအတော်ကိုမကြေမနက်ဒေါသထွက်နေကြပါတယ်။အခုလိုမျိုးလျှက်စစ်ဓာတ်အားပြတ်တောက်နေရတာဟာအမေရိကန်ရဲ့အဖြစ်အမှောင်လိုရက်တွေကြောင့်ဖြစ်တယ်လို့သမ္မတမဒူရိုကစွပ်စွဲနေပါတယ်။သူကိုယ်သူကြားဖြတ်သမ္မတအဖြစ်ကြေညာထားတဲ့အတိုက်ခံခေါင်းဆောင်ဟွမ်ဂွိုက်ဒိုကတော့အစိုးရရဲ့လျှစ်လျူရှုမှုတွေစီမံခန့်ခွဲမှုညံပြင်းမှုတွေကြောင့်မိတွေပြက်နေတာလို့အပြစ်တင်ပါတယ်။အစိုးရရဲ့အင်္ဂလိပ်လိုက်စားမှုတွေကြောင့်လျှက်စစ်မီးစနစ်ကြီးရိုယွင်းပျက်စီးနေတာဖြစ်ပြီးပြန်ပြင်နိုင်ဖို့အစိုးရမှအစွမ်းစားလည်းမရှိဘူးလို့ဟွမ်ဂွိုက်ဒိုကပြောကြားခဲ့ပါတယ်။
American Legion Line Southwest Delta and United Legion Line the computer Sunday Dima Pedana Sini Rajan, Legion Kizini, Tomina Yasin Tavido, Kizari Tomina, Cat Tunija, Elo American, the Internet Chuga, Tobia Nijabare, Sadivia Namu Lonely, Lenigure, Truya Kitty, Go Piambido, Monga Elo Subare, Southwest Legion Line are the Pedana, Go Fishing and Buddha Chusa Loka in Elo, Truya to the Samanagani, Piotavare. Tapian Delta Lijang Langale, Gulolo, the Madruya computer, Senegi to Kulon, Pietanane, Yasani Abido, Pianbi Kaunlang, Losan Lijang, Dame Bedopian Kaunlang, Mesuda, Matia Dibe, Kizani, Down Nichan Jagone, Dratoman, Esubido, Tredagani, Yiza Tavare, Megan Lijang Ocho Yi, Pue F.E. Gale, Southwest Delta United, Jet Blue Net, Alaska Air Lijang Lang, Power, American Lijang Lang, Dazinet, Chibido, IT, Nivina, Pietanane, Yasani Abi,
ကီးစနေနောင်လေးကုန်လဲဆိုပြီးတော့ကြီးညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
နယ်လာနေညနေပိုင်းနိုင်ငံတကာသတင်းတွေကို2019ခုနှစ်ဖေဖော်ဝါရီလကဖမ်းဆီးခံထားရတဲ့သူ့အမှုတွေအနေနဲ့မလေးရှားဥပဒေအရမေလလောက်မှာထောင်ကလွတ်နိုင်တယ်လို့လည်းရှင်းနေကပြောပါတယ်။2019ခုနှစ်တုန်းကဒီမလေးရှားနိုင်ငံကွာလာလမ်ပူလေဆိပ်မှာကင်ဂျုံနမ်းမြေမျက်နှာကိုအာယုံကျော်ထိခိုက်စေတဲ့ဆေးရီပဝါနဲ့တုတ်ခဲမှုနဲ့ဒိုရီယန်တီဟောင်းကမလေးရှားမှာဖမ်းဆီးခံရတာဖြစ်ပါတယ်။သူနဲ့အတူဖမ်းဆီးတရားစွဲခံထားရတဲ့အင်ဒိုနီးရှ ဒီနေ့ကမှာတနင်္လာနေ့တွင်နေတော့ကကျင်းပခဲ့တဲ့ဒေသန္တရရွေးကောက်ပွဲမှာလက်အခုလိုပြောသွားတာပါဒီအမျိုးသမီးနှစ်ယောက်လုံးတစားခံဖြစ်ရတာလို့သူတို့ရဲ့ရှင်းနေတွေကတော့ပြောကြပါတယ်ကင်ဂျုံနမ်ဟာမြောက်ကိုရီးယားခေါင်းဆောင်မိသားစုမှာတအားအကြီးဆုံးဖြစ်ပါတယ်သူဟာနိုင်ငံသားမှာနေထိုင်နေတာနှစ်ပေါင်းများစွာကြာနေပြီဖြစ်ပေမဲ့ခေါင်းဆောင်ကင်ဂျုံအန်ရဲ့အာဏာကိုချိန်ချောက်နိုင်သူအ
ကန်သက်ထင်းချုပ်စေဝါစီးရင်မှာထည့်သွင်းမယ်လို့တရုတ်နိုင်ငံကတနင်္လာနေ့မှာပြောလိုက်ပါတယ်။မော်ဖင်းထက်အစများစွာမူရစီတဲ့ဖန်ဒနယ်နဲ့ဖန်ဒနယ်ပေါင်းဆက်ပါဝင်တဲ့စေဝါစီအလွန်အကျွံသုံးဆွဲမှုကြောင့်အမေရိကမှာနှစ်တိုင်းလူထောင်နဲ့ချီသေးဆုံးနေရတာဖြစ်ပါတယ်။အမေရိကမှာဖန်ဒနယ်ကိုကန်သက်ထင်းချုပ်စေဝါစီးရင်မှာထည့်သွင်းလိုက်တဲ့အတွက် ဖန်ဒနယ်ပေါင်းဆက်ပစ္စည်းတွေနဲ့ပတ်သက်ပြီးတော့အမေရိကန်ကစိုးရိမ်နေတဲ့အပေါ်ဖြစ်ရှင်းပြီးသွားပြီဖြစ်တဲ့အကြောင်းတရုတ်မျိုးသားမျိုးစေဝါထိန်းချုပ်ရေးကော်မရှင်ဒုတိယညွှန်ကြားရေးမှူးလျူယူဂျင်းကပြောပါတယ်။တရုတ်နိုင်ငံကဖန်ဒနယ်နဲ့ပေါင်းဆက်စေဝါတွေကိုကန့်သက်ထိန်းချုပ်မယ်ဆိုရင်ထင်ရှားတဲ့အပြောင်းအလဲတစ်ခုဖြစ်လိမ့်မယ်လို့သမ္မတဒေါနယ်ထရမ့်ကပြီးခဲ့
ပြန် ကြေညာလိုက်ပါတယ် နန်းစွန်းတော်မဲ့ လက်ရှိ ဘုရင် အကီဟီတိုရဲ့ သားတော် အင်းရှိမင်းသား နာရီဟီတို မေလ 1ရက်နေ့မှာ နတ်တက်တဲ့ အခါမှာ ရေယီဝါ နန်းဆက်အဖြစ်နဲ့ ခေါ်ဝတ် တုံ့နှုံးဖို့ အစိုးရက တတ်မှတ်တယ် လို့ ဝန်ကြီးချုပ် ရှင်စု အာဘေး က ကြေညာခဲ့ပါတယ် ရှေးဟောင်း ဂျပန် ကဗျာ စာအုပ် Menu shoes theme pare, Sagalone got sent the Lara Pidello, Winjijo Abega Biovare, Japan Bidu Rai, Naga Adre, Mjolinja Tabi, a Medrigo account, Ponai Jamis, Red Tame, Dinamego, Jira Pidello, Duga Biojagare. But you did Nanda de Kama, Nansa did Namego, Yuichebu Dre, Dio Kanji, Ganawin Sabine, Japan Sabi Sanya, Junjin Duri Bari, Puerto Pego, Winjijo Abega, Kanabiro, Name Nakuga, Dingago, so people Darwin Bigger Abba. Aku Yuiche like that, Rei was red Nansa Name Ma, but about the low Rei Ga, Gamunjin, Labajin, and Jin. A sea is in the jar, she jello, Tabe Yabiro, Dujia Salo, Wagaro, Nyanjin, the Hazard, Pitjin, so that Tabe Yabare, Dwella, you know, Gangangjin, Tayawa Biojin, Nyanjin, the Hazard, Pitjin, Sari, Tabe, Shibare, Lashi, Hase, Nanzaye, Baye, Attack, Shisa, Nani, Shibi, Pide, Baye, Aki Hidoha, Ibra Donza, Yanija, Nanson, Domava, Dudia Gaba, Sipwe, Galarega, Osuge, Pagi, Hiro Hidoye, Quelon Dware, Di Tanguya, Shisa, Gogutin, Matu, Nanda, Lagera, Pipare, Baye, Aki Hidoha, Nibang, Nia, Dreamha, Di Japan, Nanzama, Pramazo, Nanson, Mabinele, Pipare.
Pirunang and Muro, Lima Man, Tap Buscard, Zen, Milan, Davido, Luna Setam, Neti Songa, Elo, Piruta, or Shigriga, Pjajalai Bare, San Martin de Poroscani, Buscama Dima, the Ningle Niga, Chicket, D, Milan, Chamujan, Lucia, Terminate, and Yadoga Bare, Miga Buscaya, Nogani, Satin, Long Jungle, Pibido, Limia Mepian, and Dogge, Elo, Nemia Diga, Piovare, Tisonu, Miazuha, Busca, Aporama, Sida, Dule, Pidelule, Anabaniga, Piovare. A good change hero, Baskawama, Lubenia, Pare, Sura, Shishin and Matia Divau, Eddie Milan, Dora, Baskawama, Milan, eh, Nita Nine, Mita Bumapa, Ulule, Anabaniga, Piovare, Dibaska, Ha, Lima, Mugani, Miao Bama, Shide, Chilaro, Mugu, Toya Nidale, Piparek, Mia.
Daniel and Indian again, take down here. ဒီသားရင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့ပြောပြသွားတာပါ။ VOA ရဲ့နေ့စဉ်ရေဒီယိုအစီအစဉ်နဲ့ TV သတင်းလောအစီအစဉ်တွေကို
တနင်္လာနေ့ညနေခင်းနောက်ဆုံးရထားတဲ့ဆက်သွယ်မေးမြန်းချက်တွေသတင်းလာတွေကိုဆက်တိုက်နှာစင်ကြရပါမယ်ရှင်။တနင်္လာနေ့ကကျင်းပတဲ့ရန်ကုန်စီပင်ရွေးကောက်ပွဲမှာ NLD ပါတီကကိုယ်စားလှယ်လောင်းတွေအများစုအနိုင်ရထားတဲ့အကြောင်းရွေးကောက်ပွဲကော်မရှင်ကဒီကနေ့ကြေညာပါတယ်။မနေ့ကရွေးကောက်ပွဲမှာမဲပေးသူဦးရဲ့အတော်ကိုနှဲပါတယ်။ဒါဟာလူလူစိတ်ဝင်စားမှုနှဲပါတာအပြင်
ပြည်သူလူထုရဲ့စနေတိုင်းစားသောက်ရေးတွေနဲ့တိုက်ရိုက်ထိတွေ့နေရတဲ့စီရင်သားရေးဌာနရွေးကောက်ပွဲကိုမနေ့ကတနင်္ဂနွေနေ့ကကျင်းပပြုလုပ်ခဲ့တာပါ။မေးရလတ်တွေအရာကတော့ရန်ကုန်မြို့စီရင်သားရေးကော်မတီဝင်6နေရာမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်NLD ပါတီကဝင်ရောက်ရှိပြန်ကြားတဲ့ကိုယ်စားလှယ်လောင်းတွေကပဲအနိုင်ရခဲ့တဲ့အကြောင်းရွေးကောက်ပွဲကော်မရှင်ကအကြေညာထားပါတယ်။မြို့နယ်စီရင ို့အခုလိုတိုက်တွန်းပြောဆိုခဲ့ပါတယ
်အားလုံးတိုင်းယူဒီကျူဆောင်ရွက်ပြီးလို့ပဲနိုင်ငံသားတွေနှလုံးစိတ်ဝင်အေးချမ်းဆောင်ရွက်ပြီးလို့ပ
ါမင်းကစီမံရေးကောက်ပွဲမှာမဲလာပေးသူအရေးအတွက်ကတော့အလွန်ကိုနေပါလွန်ခဲ့ပါတယ်။ရေးကောက်ပွဲစောင့်ကြည့်လေးလာဖွဲ့တွေရဲ့ထုတ်ပြန်ချက်အရမဲပေးခွင့်ရှိသူဥယျာဉ်10ရာခိုင်နှုန်းလောက်ပဲမဲလာရောက်ပေးခဲ့ကြတယ်လို့ဆိုပါတယ်။ဒီလိုမဲပေးမှုနေပါရတာဟာရေးကောက်ပွဲအပေါ်လူတွေရဲ့စိတ်ဝင်စားမှုနေပါတာရေးကောက်ပွဲအသိပညာပေးမှုနေပါတာတွေအပြင်ရေးကောက်ပွဲစီစဉ်ရမှာအားနည်းချက်တွေရှိနေတာကြောင့်ဖြစ်တယ်လို့စောင့်ကြည့်သူတွေကထောက်ပြကြပါတယ်။မဲစင်းမှာနေမယ်မပါလို့မဲထက်ခွင့်မရတဲ့ပြည်သူတွေရှိခဲ့တာလို့မျိုးကော်မရှင်ဘက်ကအားနည်းချက်တွေရှိခဲ့တယ်ဆိုတာကိုစမ်းကြောင်းမျိုးနဲ့လင်းလုံးမြောင်ရက်ွက်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးကျော်စွန်းနိုင်ကအခုလိုပြောပါတယ
်အားနည်းတဲ့ဆိုတော့မှန်ပါတယ်အခုလက်ရှိဟိုစီမင်းသားရွေးကောက်ပွဲလုပ်တဲ့နေရာမှာကျွန်တော်တို့နံပါတ်၁ချက်ကြော်ညာအားတွေလည်းနေတယ်နောက်ပြီးတော့အခုအဲလူစင်းလိုက်ကောက်တဲ့ငကောင်စင်းလိုက်ကောက်တဲ့ဒီရက်ွက်အုပ်ချုပ်ရေးမှူးတွေမှာလည်းအားနည်းတယ်။နောက်ပြီးတော့ဟိုတချို့ဆိုလို့ရှိရင်အိမ်ကျော်ပြီးကောက်သွားတာရှိတယ်။တချို့ဆိုလို့ရှိရင်လည်းဒီမှာတေချာပေါ့နော်။တကောင်စင်းမှာမိတူပေးလိုက်တယ်။မိတူပေးလိုက်နဲ့တမိသားစုလုံးမပါတာလည်းရှိတယ်။ဒါတွေကျွန်တော်တို့အကုန်ရော့ကော့ယူထားပါတယ်။ကျွန်တော်တို့အထက်ကိုတင်ပြပါမယ်
။ကမာရဲမြို့နယ်ရှိရက်ွက်ကမဲယုံမှာလေးလာစောင့်ကြည့်နေတဲ့ New Myanmar Foundation အဖွဲ့ကတော်မူမှုတန်းကတော့ရေကောက်ပွဲအပေါ်ပြည်သူတွေစိတ်ဝင်စားမှုနေပါတဲ့အကြောင်းရင်းကိုအခုလိုထောက်ပြပါရစေ။
ဒီလိုလိုရဲ့စိတ်ဝင်စားမှုကတော့တော်တော်နဲနေတာတွေ့ရတယ်။ဘာကြောင့်လဲဆိုတော့စီကောရွေးကောက်ပွဲရာဒီဒီဟာပထမဆုံးကြိတ်လို့ပဲထင်တယ်ပေါ့နော်။အဲဒါကြောင့်လည်းဒီလိုလိုကစီပင်ကိုပဲစိတ်ဝင်စားတာလားဒီမဲရုပ်ကိုပဲလာဖို့ကိုစိတ်ဝင်စားတာလားဆိုတာကိုဖွဲ့ကြလို့မရဘူးဖြစ်နေတယ်ပေါ့နော်
။ဒီလိုလိုယုံကြည်မှုနေပါတဲ့စီပင်ရွေးကောက်ပွဲနဲ့ပတ်သက်လို့ရွေးကောက်ပွဲမွေးဆွေစီယုံမှုတွေအတွင်းမှာလည်းရွေးကောက်ပွဲလှုပ်ထုံးလုံးမှုနဲ့မညီညွတ်တဲ့မွေးဆွေမှုတွေရှိခဲ့ပြီးတိုင်းအစိုးရကအနေဒီအဖွဲ့ဝင်ကိုယ်စားလှယ်တွေဘက်ကနေ
เอ็งอาตงไม่สวยดาวิกาเจเน่เชียงใหญ่ไปด้วยบ่แต่ตามมุมสีบูสุดเลยวิบันต์นี่เลยทบกันว่าเลยวิกาเขียนอะไรสิเป็นคอมดี้เวชาอุเน่และสิแต่งสวยกับข้าชาเลยมีดวงวิบ่าวเวคอมดี้วิงาอุบูบังบีเชียงซีเอ็ดแต่แต่ไม่ได้กาลาอัดด้วยตามเวชาต้องจ้ามาว่าทำให้อีเบล่าอัดด้วยมาสัตย์อัดแต่เวลาเม่สิเป็นคอมดี้วิอัดดีอันนี้เน่
แต่สิ่งที่ตัดสินใจกันแล้วอัดด้วยสังคมยุคเจ้าเล่ห์ตัวอ๋อที่ดูดูสิ่งที่เชื่อเอาเราเนี่ยสร้างตัวในจังหวะมั้งเลยสังคมยุคเจ้าเล่ห์ตัวอ๋อเราก็สร้างจิตเกิดขึ้นในจังหวะไปสิบปีเลยครับเนี่ยยังคงได้สิ่งที่ก้าวไปมาเลยสิอันไหนอยากไปดีก็จะเลยมีอาชีพอันไหนอยากใช้จังก็กังสันให้เปลี่ยนตัวเราไปเช่นเมื่อจากนี้มาเราที่เนี่ยมาก็จะเลยเพื่อพัฒนาอุตสาหกรรมในการจัดการเตรียมเปล่า
แต่ยังคงเป็นไปตามกฎหมายเช่นใจมาว่าคือเราไม่เองกันยาใจยังไงเพื่อขอพิจารณาเช่นว่าสิ่งนี้ลุงนั่นจะต่อเลยยุคก่อนเวสุฮะชิการจ้าส่งสมุกสิคุยเดียพิบาร์เลยสมุกสิสิ่งนี้กูกูเบี้ยวเนี่ยมันยังมายุคก่อนเป็นปัตตาบีโรอนาคตกูเชื่อตามเลยลุงเรียจ้าบลูดบอทาจาวาดเลยบลูมิวน่าเลยจ้าเลย ที่ไม่กงกูสุนีลูอะไรแต่จำลุงยามาลุงเนี่ยยุคก่อนเวสุเรกังเซนเนี่ยดีแล้วไม่อีกานี่เนี่ยได้ลีลาสิเซนสุนีตัวบุชีอะไรปางวันสุนีมีมีลูดูรีวิวยามาวันกูกูเอตเลฟอนมาดีจุดเด่นปีปูทามเอสุยเดลีลาสุนีเวสิเซนสาระชิมาคอยยามาพิบาร์เลยแต่ว่าผมกูเอ็มยังกูเอยูซากูซานเอพิเศษตั้งไฟเนี่ยพิเศษจุดเด่นปีปูทารุเลยยาวเลยวิวยามาวันยังฟอนมาเก้าเด็กเนี่ยตัวเนี่ยเนี่ยต้องเชื่อเนี่ยงางงางลีพิบิโร
อีเมลลิสาก้าบามิสแอทวีโอเอนิวส์ดอทคอมพิบาร์เลยปาวันสุนุยมีมีลูกเอตัวชินุกจูจูอะไรเนี่ยวิวเอเมริกันต่างงานในทุเรียนปีนี้ได้ยายลีลันสุนุกันซีซันดีโกเองงานในสัญญาใบซีซันดีมาจะไปกดเน็ตเจงปงมันทุเรียนปีนี้ชอบจะไปเลยได้ยายลีลันสุนุกันซีซันมาปาวันสุนุยลอยเองพูนันแบบที่เน็ตต้องยานเน็ตต้องเชื่อเงางางาลีพิเศษอีเมลลิสาบามิสแอทวีโอเอนิวส์ดอทคอมก็พิเศษสัตว์ในจาวาเลยเช่น อากาศเรียนรู้อะไรสักปีละน่าเสียใจอย่างมั้ยในงานเช่นนี้จะเนียนป้ามือเรียนแบบจะไปพิชิตอะไรในงานจะก็ต้องอยากจะควรจะไปกูอเมริกันจีรังสุมิโรวาชิงตันดีซีมาจีนปานีว่าเลยที่เป็นไปมาจะมาในงานกู้ทรัพย์อยู่ที่เลยพัฒนาส่งจีนพีป้าวินเชียงใหญ่นี่ว่าเลยมาละต้องจะเดียนี่ก็สัตย์เป็นผลิตแต่ปัจจัยจีนป้าเมื่อที่เป็นไปมาในงานจะก็อุบลีจังดา
จังดูเรียนเนี่ยชีพีโร่แต่สัญญาอุสุไลเชียงเปียงใจมาพิบาร์เลยที่เจ้ากูรันตัวอย่างตรงอยู่แก่เด็กกูเอาอ่างอัดเต็มใจทาวาเลยเช่นแต่ฟิลิปซีจะสับในงานกับอุบลีเซียนเตียวบีอาเดียคุณเปียงเมื่อกูในงานวันที่อากาศเด็กดูกอลิกูจับอยู่อัตเต็งคนนี้เล่าป่าวเป็นเชียงเปียงนะวะในงานเช่นนี้จะพิจารณาเรื่องพิบาร์เปียโน่ไอซีเจในงานกับเตียยุ่งเชี่ยวมาชาวเลเจเปียร์เป็นผู้จัดมิวเชียงเปียงอะไรวะป่าวเป็นเชียงเปียงเนี่ยตัวนี้เนี่ยนู่น
ဒီတရုတ်ပြတရားခွင့်ပြမွဲမှာတော့ရှားပါတလိမ့်ဆန်ကာဝေဘူးအေးနိုင်ငံနှစ်နိုင်ငံကြားအငင်းပွားနေတဲ့ကိစ္စနဲ့ပတ်သက်ပြီးဖြည့်ရှင်းရမှာပါမြန်မာနိုင်ငံအတင်းအကြံပေးကိုကောင်းမြတ်အာဂါကအခုလိုရှင်းပြပါရစေ ကပ္ပနေရာပေါင်းစုံကဥပဒေចောင်းသားចောင်းသူတွေရှေ့နေတွေကြားပုံမနားလည်မှုရလာစေဖို့ပူပေါင်းဆောင်ရွက်နိုင်ဖို့နဲ့တရားဥပဒေဆိုင်ရာကိစ္စရပ်တွေမှာအမြင်ဖလှယ်ဖို့ရည်ရွယ်ချက်နဲ့အခုလိုပြိုင်ပွဲကျင်းပပေးတာပါဒါပြင်နိုင်ငံတကာယဉ်ကျေးမှုတွေကိုပုံမှုထိတွေ့စေပြီးမတူတဲ့အမြင်ရှိတော်တွေကနေစဉ်းစားတွေးခေါ်ကြပုံတွေကိုအပြန်အလှန်နားလည်နိုင်ဖို့နိုင်ငံတကာအဖွဲ့အစည်းတွေမှာဝင်
ဒီတမဲရန်ကုန်မှာပြိုင်မှုရေဂျစ်စထရေးရှင်းဖွင့်တဲ့အချိန်ကဒီဇင်ဘာလောက်ရောက်နေဒီဇင်ဘာလောက်ရောက်နေအရင်နောက်ကြတယ်ဟိုစပြီးတော့သူများပြင်နေတာ24လောက်3လောက်နောက်ကြပြီးမှဟိုအကုန်လုံးစပြီးပြင်ရတာဆိုတော့လေနောက်ဆုံးစတင်ငန်းကြီးရက်ဆိုလို့ရှင်24လောက်အဲ့လိုမအိပ်ရမစားဘူးမပြီးလို့မပြီးလို့ထိုင်ရေးထိုင်ရေးနဲ့ဟိုတော့မအိပ်တာတွေအဲ့လိုမျိုးတွေဖြစ်တယ်ပေါ့ တချို့နိုင်ငံတွေကတော့ကြောင်းလိုက်ဒေသလိုက်အသင်းသင်းထက်ပိုးပြီးတော့ပါဝင်ရှင်ပြန်ကြပါတယ်မြန်မာအသင်းကတော့ရန်ကုန်တက္ကသိုလ်ကုစားပြုပြီးကူဝိတ်အမေရိကန်ထိုင်းရုရှားနိုင်ငံကအသင်းသင်းစီနဲ့ရှင်ပြန်ရမှာပါအခုလိုနိုင်ငံတကာအဆင့်ပြိုင်ပွဲတွေမှာပထမဆုံးအနေနဲ့ပါဝင်ခွင့်ရတဲ့အတွက်မျိုးဆက်သစ်ဥပဒေပညာရှင်တွေပူပြီးတော့အသိဉာဏ်ကျော်ဝါလာမှာဖြစ်တယ်လို့နိုင်ငံအတွက်လည်းအကျိုးပြုနိုင်မှာဖြစ်တယ်လို့ဆိုပါတယ်ကိုကောင်းမြတ်အာကာက
နိုင်ငံတကာအကျိုးပြတရားခွင်ထဲမှာမြန်မာနိုင်ငံဥပဒေကြောင်းသားကြောင်းသူတွေပေါဝင်လာမှုကဒီပထမဒီလိုမျိုးပထမအဆုံးအချိန်ကနေပြီးတော့နောက်ပိုင်းအချိန်တွေတောက်လျှောက်ထိကျွန်တော်တို့ဆက်ပြီးတော့ပါလာနိုင်ဖို့အတွက်ကျွန်တော်တို့တခုရှိမယ်ပေါ့နော်အဲ့လိုမျိုးပါလာနိုင်ခြင်းအချင်းလည်းကျွန်တော်တို့ရဲ့ဒီဥပဒေပညာရေးကလုံးဝတိုးတက်လာမှာဖြစ်ပါတယ်ခင်ဗျာဒုတိယအနေနဲ့ကကြောက်လည်းမြန်မာနိုင်ငံမှာအခုဆိုလို့ရှိရင်ဒီ international community ကနေပြီးတော့ကျွန်တော်မြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့ဒီအရေးကိစ္စတွေနဲ့ပတ်သက်ပြီးတော့ဒီအတန်တွေအများကြီးကျွန်တော်တို့ရှိနေရပေါ့နော်အဲ့တော့နောက်ပိုင်းတစ်ချိန်တစ်ခါမှာနိုင်ငံတကာဒီကျွန်တော်တို့ဥပဒေဟိုဇက်ခုံမှာပေါ့နော်ကျွန်တော်ရဲ့မြန်မာနိုင်ငံအနေနဲ့ကလည်းကျွန်တော်အရေးချင်းရှိတဲ့ international law ကိုနားလည်တဲ့ဥပဒေပညာရှင်တွေအများကြီးလိုအပ်မယ်ပေါ့နော်ကျွန်တော်ဒီအဲ့လိုမျိုးဥပဒေပညာရှင်တွေထွက်ပေါ်လာဖို့အတွက်ကကျွန်တော်ဒီ Jessup Moot Court Competition လို့တရုတ်ပြတရခွင့်မျိုးကဒီအကောင်းဆုံးဒီ platform တစ်ခုအနေနဲ့ကျွန်တော်တို့ပြုလုပ်ပြောမှာဖြစ်ပါတယ်ခင်ဗ
ျ Jessup နိုင်ငံတကာဥပဒေရေးရာတရုတ်ပြတရခွင့်ပြိုင်ပွဲကိုနိုင်ငံတကာဥပဒေကြောင်းသားများအသင်းကကမကထကျင်းပပြုလုပ်တာပါဒီအသင်းအဖွဲ့ကြီးအနေနဲ့နိုင်ငံတကာဥပဒေတွေနဲ့အကျွမ်းတဝင်ရှိစေရေးပြိုင်ပွဲတွေဥပဒေရေးရာဆွေးနွေးပွဲတွေညီလာခံတွေကျင်းပပေးလို့ရှိသလိုသူတေသနာအချက်အလက်တွေကိုလည်းထုတ်ပြန်လို့ရှိပြီးနိုင်ငံတကာဥပဒေကြောင်းသားအဖွဲ့ကြီးတွေကြားပူးပေါင်းဆောင်ရွက်နိုင်အောင်လဲကူညီဆောင်ရွက်ပေးပါရခင်ဗျာ
ကိုအောင်အောင်ပြပြသွားတာပါရှင်အခုနားဆင်ရမယ့်နိုင်ငံတကာသတင်းလွှမ်းမှာတော့လူမှုကွန်ရက်မှာအကြမ်းဖက်ဖြစ်စဉ်တွေတင်တာဖြန့်ချီတာတွေကိုအပြစ်ဒဏ်ချမှတ်တော့မဲ့ဩစတြေးလျနိုင်ငံရဲ့ဥပဒေသစ်တရားအကြောင်းကိုသိကြရမှာပါလူမှုကွန်ရက်တွေပေါ်မှာတင်ကြတဲ့အကြမ်းဖက်ဖြစ်စဉ်တွေကိုသက်ဆိုင်ရာလူမှုကွန်ရက်ကုမ္ပဏီတီတီကအမြန်ဆုံးဖြုတ်မချရင်ထောင်ဒဏ်နဲ့ဒေါ်လာတန်းနဲ့ချီဒဏ်ခတ်နိုင်မဲ့ဥပဒေသစ်တရားကိုဩစတြေးလျနိုင်ငံကကမ္ဘာမှာပထမဆုံးနိုင်ငံအဖြစ်ပြဋ္ဌာန်းဖို့ပြင်ဆင်နေပါတယ်နယူးဇီလန်နိုင်ငံChristchurch မြို့မှာမကြသေးခင်ကဖြစ်သွားတဲ့အကြမ်းဖက်တိုက်ခိုက်မှုကိုတိုက်ရိုက်ထုတ်လွှင့်ပြသခဲ့တာကိုတုံ့ပြန်တဲ့အနေနဲ့ရေးဆွဲထားတဲ့ဒီဥပဒေချမ်းကိုအခုသတင်းပတ်အတွင်းဩစတြေးလျလွှတ်တော်မှတင်သွင်းမှဖြစ်ပါတယ်ဒီအကြောင်းစစ်တနေမြို့ကနေ VOA သတင်းတောက်ဖေးမာစာသတင်းပေးပို့ထားတာကိုကိုစောင်းဝင်းလိုင်ကတင်ပြပေးပါမယ်ရှင
်နယူးဇီလန်နိုင်ငံ Christchurch မြို့ကမွတ်စလင်ပြည်နှစ်ခုမှဖြစ်သွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုကိုတရတ်သမားက18မိနစ်ကြာ Facebook လူမှုကွန်ရက်ကတဆင့်တိုက်ရိုက်ပြသခဲ့တာပါလူ90လောက်တည်ဆုံသွားခဲ့တဲ့ဒီဖြစ်စဉ်ဟာလူမှုကွန်ရက်ပေါ်မှာတနာ ਈ ကြော်ကြာအထိရှိနေခဲ့တာပါတုံလုံး6ခြောက်ဘွယ်ကောင်းတဲ့အဲ့ဒီဖြစ်စဉ်ကို Facebook အနေနဲ့ဖြုတ်ချဖို့နေကွေးစွာလှုပ်ဆောင်ခဲ့ကြောင်းဩစတြေးလျဗဟိုအစိုးရရှေ့နေချုပ် Christian Porter ကပြောပါတယ
် At close to 60 minutes the New Zealand police requested that they take it down and that didn't happen until around the 69 minute mark so
လူမှုကွန်ရက်ပေါ်ရောက်လာပြီးမိနစ်60နီးပါးလောက်ကြာတဲ့အချိန်မှာအဲ့ဒီပြစ်ခတ်မှုအကြောင်းတင်ထားတာကိုဖြုတ်ချပေးဖို့နယူးဇီလန်ရဲတပ်ဖွဲ့ကတောင်းဆိုခဲ့ပါတယ်ဒါပေမဲ့69မိနစ်ကြာမှဖြုတ်ချပေးနိုင်ခဲ့ပါတယ်ဒါကြောင့်ကျွန်တော်အနေနဲ့ရောစဉ်းစားဆင်ခြင်တတ်တဲ့သူတယောက်အနေနဲ့ရောပြောရမယ်ဆိုရင်တော့အဲ့ဒီအချိန်တိုင်းတာဟာလုံးဝလက်ခံနိုင်စရာမရှိပါဘူ
းနယူးဇီလန်အကြမ်းဖက်တိုက်ခိုက်မှုကိုကျူးလွန်ခဲ့သူဟာသူ့ကိုယ်သူလူပြူလူမျိုးကြီးဝါဒီလို့သတ်မှတ်ထားတဲ့အသက်28နှစ်အရွယ်ဩစတြေးလျနိုင်ငံသားတဦးဖြစ်ပါတယ်အများပြည်သူလက်မခံနိုင်တဲ့အကြောင်းအရာနဲ့ဖြစ်စဉ်တွေကိုလူမှုကွန်ရက်ပေါ်ကနေအလင်းအမြန်ဖြုတ်ချပေးရတဲ့အတွက်လူမှုကွန်ရက်ကုမ္ပဏီတွေကတာဝန်ရှိသူတွေကိုဩစတြေးလျအစိုးရဝန်ကြီးတွေကခေါ်ယူတွေ့ဆုံခဲ့ပေမဲ့ထွက်လာတဲ့ရလအပေါ်လွတ်တော်အမတ်တွေကမကြေမနက်ဖြစ်နေကြတာပါဆက်ဆုပ်ရင်ရှားဝဲကောင်းတဲ့အကြမ်းဖက်ဖြစ်စဉ်တွေကိုလူမှုကွန်ရက်တွေပေါ်ကနေအလင်းအမြန်မဖြုတ်ချရင်အမေရိကန်ဒေါ်လာဘီလျံပေါင်းများစွာဒဏ်ရိုက်နိုင်မယ့်ဥပဒေကိုပြဋ္ဌာန်းဖို့စီစဉ်နေတာဖြစ်ပါတယ်လူမှုကွန်ရက်အကြီးအကဲတွေအနေနဲ့လဲထောင်ဒဏ်3နှစ်အထိကြာခံရနိုင်ပါတယ်။အခုအဆိုပြုထားတဲ့ဥပဒေကြောင်းကအရန်ပြင်းထန်လွန်းကြောင်းဩစတြေးလျနိုင်ငံ New South Wales တက္ကသိုလ်ကစိုက်ဘာလုံခြုံရေးဆိုင်ရာကြွန့်ကျင်သူ Nigel Fair ကပြောပါတယ
်။ I'm a believer that jail time is for serious and violent offenders and not for the marketing executive of a
state. ကျွန်တော်ကထောင်ချရဲဆိုတာရာဇဝတ်မှုအကြမ်းဖက်မှုကျူးလွန်သူတွေအတွက်ပဲဖြစ်တယ်လို့ယုံကြည်သူဖြစ်တာနဲ့ညီလူမှုကွန်ရက်ကုမ္ပဏီတွေကအကြီးအကဲတွေကိုတော့ထောင်မချသင့်ဘူးလို့ထင်ပါတယ်။ဒီကိစ္စကိုဆက်ပြီးတော့ဆွေးနွေးနေဖို့လိုပါတယ်။ဒါရိုက်တာကတော့ကောင်းတဲ့ကိစ္စပါ။ဒီကိစ္စကိုကိုင်တဲ့ဖြေရှင်းဖို့မျှတတဲ့နည်းလမ်းတစ်ခုကျွန်တော်တို့ရှာနိုင်လိမ့်မယ်လို့ထင်ပါတယ်
။ Christchurch မြို့ကတိုက်ခိုက်မှုအကြောင်းတင်ထားတဲ့ဗီဒီယိုကိုထပ်ဆင့်ကူးယူဖော်ပြကြတဲ့အရေးအတွက်တသန်းခွဲလောက်ကိုဖြုတ်ချခဲ့ပြီးဖြစ်ကြောင်း Facebook ကပြောပါတယ်။ဒါ့အပြင်ဒါရိုက်ထုတ်လွှင့်မှုနဲ့သက်ဆိုင်တဲ့စီကံသတ်မှတ်ချက်တွေကိုပုံမှန်ကောင်းမွန်အောင်နဲ့အမုံတရားတွေအွန်လိုင်းပေါ်မှာဖြန့်ကျက်မှုကိုဟန်တားနိုင်ဖို့စ조사ဆောင်ရွက်နေကြောင်းလဲ Facebook ကပြောပါတယ်ဒီဥပဒေကြောင်းကိုအတီးပြူရေးမပြူရေးဩစတြေးလျလွတ်တော်ကအခုသတင်းပတ်အတွင်းဆွေးနွေးကြမှာပါ
ခရစ်ချမ်မြို့မှာဖြစ်သွားခဲ့တဲ့အကြံဖက်မှုနဲ့ပတ်သက်လို့လူမှုကွန်ရက်တည်းအခမ်းအနားကိုလည်းနယူးဇီလန်အစိုးရကဖွဲ့ထားတဲ့ဩဇာကြီးတဲ့စုံစမ်းစစ်ဆေးကော်မရှင်ကအသေးစိတ်စုံစမ်းစစ်ဆေးသွားမှာဖြစ်ပါတယ်အကြံဖက်မှုကျွလွန်ခဲ့တဲ့တနတ်သမားကိုတော့လာမယ့်တောက်ကြနေ့မှာရုံးထုတ်စစ်ဆေးမှာဖြစ်ပါတယ်ခင်ဗျာ
မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းတွေပြီးတော့ဗီဒီယိုတွေကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းတွေနောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်ကျမတို့ဗီဒီယိုတွေကိုစာရေးသားဖို့ bami.voanews.com ကိုမြန်မာပြည်မှပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျွန်တော်တို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျွန်တော်တို့ဆီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါရှင့်။ဒီရက်တနင်္လာနေ့ညနေခင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါရဲ့ရှင်။နောက်နှစ်လကြာမှထုတ်လင်းမယ့်ညပိုင်းအစီအစဉ်တွေမှာတော့ထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေအပြင်စီးပွားရေးဘလော့ဂါတွေပြောသမျှတက်တန့်ရောက်သတင်းလွှာနဲ့သူယုံကြည်ရာစတဲ့သတင်းပတ်စင်ကန်တာတွေကိုလည်းနားဆင်ကြရမှာပါ။လိုင်းဒိုမီတာ25 32 51ပထမနာရီဝက်မှာလိုင်းလက်မီတာ190တို့ကနေနားဆင်နိုင်ကြပါလိမ့်ရှင့်။အခုတနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့သတင်းချင်းချုပ်ကိုမဆုမြတ်မုံကပြောပြပေးပါဦးမယ်ရှင်။
တူရကီနိုင်ငံမှာတနင်္ဂနွေနေ့ကကျင်းပခဲ့တဲ့ဒေသန္တရရွေးကောက်ပွဲတွေမှာတမရရီဂျက်တာရဲ့အာဒိုဝန်ရဲ့ပါတီကအကြီးအကျယ်ရှုံးနေခဲ့ပါတယ်။နိုင်ငံတော်ကအရေးပါတဲ့မြို့တွေမှာရှုံးခဲ့တယ်လို့အန်ကာရာမြို့တော်မှာလည်းအဓိကတိုက်ခိုက်ပါတီကိုရှုံးပါတယ်။နိုင်ငံရဲ့အကြီးဆုံးအစ္စတန်ဘူမြို့မှာရွေးကောက်ပွဲရလဒ်ကိုတရားရဂိုင်းနှုံးပြအောင်အပြစ်ဒဏ်မကျညာသေးပေမဲ့တရားဝင်ထုတ်ပြန်ပြီးသလောက်အကျိတ်နဲ့ဖြစ်နေပါတယ်။ရွေးကောက်ပွဲမှာသူ့ရဲ့ AKP ပါတီအထည်နာခဲ့တဲ့ဆရာကိုတမရအာဒိုဝန်ကအတိအမှတ်ပြုပြီးတော့ရွေးကောက်ပွဲရလဒ်ကသင်ခန်းစာယူမယ်လို့အစ္စတန်ဘူမြို့မှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။အန်ကာရာမြို့တော်မြို့တော်ဝန်ကြီးတို့အတွက်မဲအများစုရေးတွက်ပြီးချိန်မှာအတိုက်အခံ CHP ပါတီကိုယ်စားလှယ်လောင်းကအသာရနေပါတယ်။ယူကရိန်းသမ္မတရွေးကောက်ပွဲမဲအရေးအတွက်ထောက်ဝက်လောက်ကိုတနင်္ဂနွေနေ့တိကျမှာတနင်္လာနေ့ဒီကနေ့မှာရေတွက်ပြီးချိန်မှာတော့ Volodymyr Zelensky နဲ့ Petro Poroshenko တို့ကရှေ့ကဦးဆောင်နေပါတယ်။ရုပ်သံစီးရီးတွေမှာသမ္မတအဖြစ်တရုတ်ဆောင်နဲ့ဟာတာတရုတ်ဆောင် Zelensky ကမဲအရေးအတွက် 30 ရာခိုင်နှုန်းနဲ့ရှေ့ကနေဦးဆောင်နေတယ်လို့ဗဟိုရွေးကောက်ပွဲကော်မရှင်ကပြောပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်ရဲ့အဖေတူအမေခွဲအကိုတော်သူကိုတပ်ဖြတ်မှုနဲ့တရားစွဲခံထားရတဲ့ဗီယက်နမ်လူမျိုးအမျိုးသမီးကိုမလေးရှားတရားရုံးကတေဒံအစာထောင်ဒဏ်3နှစ်နဲ့6လချမှတ်လိုက်ပါတယ်။ဒိုရန်တီဟောင်းကတေဒံထက်တက်တာတဲ့အပြစ်ဒဏ်ခံရဖို့အတွက်တေစင်နိုင်လောက်တဲ့အထိထိခိုက်နာကျင်စေမှုနဲ့အပြစ်ရှိကြောင်းဝန်ခံခဲ့တယ်လို့သူ့ရဲ့အရှင်ကပြောကြားခဲ့ပါတယ်။ဂျပန်နိုင်ငံမှာတော့ဘရင်တစ်နန်းတက်တဲ့အခါမှာရေယီဝါနန်းဆက်လို့တတ်မှတ်ခေါ်ဆိုမယ်လို့ဒီကနေ့ထုတ်ပြန်ကြေညာလိုက်ပါတယ်။နန်းဆွန်တော်မဲ့လက်ရှိဘရင်အကီဟီတိုရဲ့သားတော်အိရှိမင်းသားနော်ရီဟီတိုကမေလတရနေ့မှာနန်းတက်တဲ့အခါမှာရေယီဝါနန်းဆက်အဖြစ်နဲ့ခေါ်ဝေါ်သုံးနှုတ်မှုအထွတ်အစိုးရကတတ်မှတ်တဲ့အကြောင်းဝန်ကြီးချုပ်ကဒီကနေ့ကြေညာခဲ့ပါတယ်ရှင်
။ဧပြီလ၁ရက်တနင်္လာနေ့ညနေခင်းဒေသတွင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမဆုမြတ်မွန်ပြောပြသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လွှင့်ရေးမှုကကိုစောဝင်းလှိုင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ်။အခုကျမတို့အသံလွှင့်နေတဲ့ Radio အစီအစဉ် PP ချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ့် VOE နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးရှင်လန်းချမ်းမြေကြပါစေ။ VOE ကိုနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington. From Washington.